ယေရှုခရစ်တော်ဖွားမြင်တဲ့ဒီဇင်ဘာလ25ရက်နေ့ကိုခရစ်စမတ်နေ့အဖြစ်သတ်မှတ်ပြီးတော့ခရစ်ယာန်ဘာသာဝင်တွေကဘာသာရေးစုတောင်းပွဲတွေအလှူတန်းပွဲတွေကျင်းပကြလေရှိပါတယ်။ဆောင်းရာသီခရစ်စမတ်ကာလရောက်ချိန်မှာအားလည်းရဲ့အဖြစ်အစိုးရရုံးတွေနဲ့ကျောင်းတွေကိုရက်ရှည်ပိတ်ထားပါတယ်။အခုလိုခရစ်စမတ်ကာလအမေရိကန်ပြည်ထောင်စုမှာအစဉ်လာမပြတ်ဆင်နွှဲကြတဲ့ဒလေကိုတော့နယူးယောက်မြို့မှာနေထိုင်တဲ့နော်ရင်မုံမြင့်ကအခုလိုပြောပြပါတယ်။
ဒီလိုမျိုးခရစ်စမတ်အချိန်မှာဆိုရင်ကျမတို့အလုပ်ကလည်းသူတို့ပိတ်ပေးတယ်လေခရစ်စမတ်ဆိုရင်မိသားစုတွေအထူးထူးဖြေအောင်ဆိုတော့ပိတ်ပေးတယ်ဆိုတော့ဟိုမိသားစုဟိုတစ်နှစ်ကိုပေါ့နော်တမိသားစုစီကိုအဲ့လိုမျိုးတွားပြီးတော့ဟိုဒီတစ်နှစ်မှာဒီမိသားစုအိမ်မှာပွဲလုပ်ရဆိုရင်နောက်တစ်နှစ်မှာနောက်မိသားစုအိမ်ပေါ့နော်အဲ့လိုမျိုးတွားပြီးတော့အဲ့လိုမျိုးမြန်မာတွေစုပြီးတော့ပေါ့နော်ပွဲလုပ်ကြတယ်အဲ့လိုမြန်မာတွေစုတဲ့အခါကျရင်လည်းဟိုအနေရနေပြီးတော့ဟိုသူတို့ပြင်းနေယူလာတယ်ပြီးတော့သူတို့ပစ္စည်းလက်ဆောင်လေးတွေယူလာတယ်ကိုဖိတ်တဲ့အင်ကလည်းလာမဲ့လူတွေကိုပေးဖို့ဆိုလက်ဆောင်လေးတွေပြင်ဆင်ထားကြတယ်အဲ့လိုမျိုးပေါ့ဒါပေမဲ့ဒီပွဲတွေမစခင်တော့သူတို့ဖျားเจ้าသွားတယ်ပေါ့နော်ဖျားเจ้าမှလည်းဆင်းရဲတဲ့လူတွေဟိုပစ္စည်းမတက်နိုင်တဲ့လူတွေကိုလက်ဆောင်ပေးလို့ရအောင် Christmas tree လေးတွေမှာအဲ့လိုနာမည်လေးနဲ့ချိတ်ထားတယ်ကိုပေးတဲ့လူဆိုရင်ရှင်းရလဲကိုပေးလို့ရတယ်ပေါ့နော်ပြီးတော့ဟိုအလုပ်ထဲမှာဆိုရင်လည်းသူတို့တယောက်နဲ့တယောက်ပစ္စည်းလဲပြီးတော့အဲ့လိုမျိုးပေါ့နော်ကို department နဲ့ကို department အဲ့လိုမျိုးတွေလောက်ကြတာရှိတယ်
ဒါ့အပြင်အမေရိကန်ရောက်ခရစ်ယာန်ဘာသာကိုးကွယ်တဲ့မြန်မာလူငယ်တွေစုစည်းထားတဲ့အဖွဲ့ကလည်းအခုလိုခရစ်စမတ်ကာလမှာမြန်မာနိုင်ငံမှာအကူအညီလိုအပ်နေတဲ့သူတွေစီကိုလှူဒန်းပေးပို့ကြတယ်လို့လည်းဆိုပါတယ်
ကျမတို့ဒီဟိုအမေရိကန်မှာဟို Third Media ဆိုပြီးတော့ Biona Foundation တို့လိုမျိုးတစ်ခုရှိပါတယ်ပေါ့နော်ပုံမှန်အဖြစ်တော့ဟိုစက်တင်ဘာမှာကျမတို့ဒီမြန်မာမိသားစုတွေရာနဲ့ဒီ300မိသားစုတွေရာပြွဲလုပ်ပြီးတော့ဖူတွေကိုကျမတို့ဟိုအားလုံးကို free ကျွေးတယ်လာတဲ့လူတွေကဟိုတစ်ကတ်15ကျပ်နဲ့တစ်ကတ်ကိုဝယ်တယ်ပေါ့နော်အဲ့လိုမျိုးလာတဲ့လူတွေဒီလိုမျိုးပွဲလုပ်တဲ့အခါမှာရရှိတဲ့ငွေကိုကျမတို့မြန်မာပြည်မှာရှိတဲ့ Foundation နဲ့အဲကိုကျမတို့လှူပါတယ်
San Francisco မြို့ကမြန်မာခရစ်ယာန်ဘာသာဝင်တွေကလည်း Christmas နေ့ပွဲတော်အထိမ့်မဲ့ကျင်းပဖို့စီစဉ်နေကြတာပါFirst Burmese Baptist အသင်းတော်ကမဆန္ဒရှိကတော့ Christmas အကြိုနေ့နဲ့ Christmas နေ့မှာကျင်းပမယ့်အစီအစဉ်တွေကိုအခုလိုပြောပြပါတယ
် Christmas နေ့မရောက်ခင်မှာတော့ဟိုဟာပေါ့ Caroling ဆိုတော့ချင်းသွားဆိုကြတာပေါ့နော်အသင်းတော်ရဲ့ member အိမ်နေမှာပေါ့နော်ခရစ်တော်မွေးဖွားတဲ့အကြောင်းကိုကြိုဆိုတဲ့အနေနဲ့တချင်းလိုက်ဆိုရယ်ပေါ့နော်ပြီးရခါကျတော့လက်ဆောင်လေးပေးကြတယ်ပေါ့နော်ပြီးတော့ Christmas နေ့မှာကျတော့ကျတော်တို့ကကလေးတွေအတွက် Christmas programပြီးတဲ့ခါကျတော့ညနေပိုင်းအချိန်မှာကျတော့ candlelight service ဆိုတာရှိတယ် usually ကတော့ candlelight service က christmas နေ့မှာကျမလုပ်တယ်လေဒါပေမဲ့ဒီနှစ်ကကျတော့ christmas နေ့ကတနင်္ဂနွေနေ့လည်းကြားတဲ့ခါကျတော့တို့ကမနက်ပိုင်းမှာကျတော့ဒီဟိုအင်္ဂလိပ်စကားပြောစီစဉ်တဲ့ဟို christmas program ကိုလုပ်ပြီးတော့နေ့ကင်းပိုင်းမှာကျတော့မြန်မာစကားပြောဟို worship service ပေါ့နော်ညနေပိုင်းမှာအဲ့ဒီ candlelight service program ကိုလုပ်မယ်ပေါ့နော်ဆိုတဲ့ခါကျတော့အဲ့ဒီ candlelight service ကတော့ဒီအဓိကပေါ့နော်ဆိုတော့အဲ့မှာအဲ့ချိန်မှာကျတို့အသက်အရွယ်ကြီးတဲ့လူတွေကိုလက်ဆောင်ပေးဖို့အစီအစဉ်လည်းရှိတယ်ပေါ့နော
်မိသားစုတွေမိစေတငယ်ချင်းတွေစုဝေးပြီးတော့ပျော်စရာပွဲတော်တွေဆင်နွှဲနေကြတဲ့အချိန်မှာပြည်ရင်းစစ်ဖြစ်နေတဲ့အမိမြေကချင်ပြည်နယ်မှာအ мян ဆုံးငင်းငယ်ရဖို့စုမုံကောင်းတောင်းကြောင်းအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့ကချင်တိုင်းရင်းသူဒွဲလင်ကပြောပါတယ
် Christmas ကဒီခရစ်ယာန်ဘာသာဝင်တွေအတွက်တော့အရင်အရေးကြီးတဲ့အထူးမြတ်ပွဲတော်တစ်ခုနဲ့ဖြစ်တယ်ပေါ့နော်ကချင်မှာဆိုလို့ရှိရင်လူဦးရေ99ရာခိုင်နှုန်းကခရီးရန်ဖြစ်နေတော့ဒီဒီတွင်းမှာဆိုလို့ရှိရင်တော့နေရာတကာမြို့ကြီးမှာရောတော့ရွာကအစပေါ့အကောင်းလုံးမှာဒီ Christmas party ကိုဆင်နွှဲတဲ့ခါလာဖြစ်တယ်ဒါမဲ့အခုကချင်ပြည်နယ်ဒီနဲ့ဒီရှမ်းပြည်နယ်မြောက်ပိုင်းဒေသဒီမှာစစ်တပ်ကဒီထိုးစစ်ဆင်တိုက်ပွဲတွေဖြစ်နေတဲ့ခါကြတော့ကချင်နယ်ရဲ့စိတ်ထဲမှာဘယ်ချိန်မှမဘလို့ဖြစ်မလဲတိုက်ပွဲဘယ်ချိန်ဖြစ်မလဲဆိုမှစိုးရင်ပုံပန်းမှ Christmas party ကိုဆင်နွှဲနေရတဲ့အချိန်ဖြစ်နေတယ်ဆိုတော့ကျမတို့အနေနဲ့လည်းဒီမှာရောက်နေတယ်ဆိုပေမဲ့လည်းအမြင်ဆန်းစံသပြုတ်ချင်တာကဘာပဲဖြစ်ကြောဒီလိုမျိုးအရင်အထွတ်မြတ်ဖြစ်တဲ့ပွဲတော်ကိုတော့စိတ်ပူပင်မှုမရှိဘဲနဲ့ပျော်ရွှင်စွာဆင်နွှဲနိုင်ကြပါစေလို့ကျမဆုတောင်းပါတယ
်မြန်မာနိုင်ငံနဲ့အဝေးမှာရောက်နေကြပြီမဲ့လေခရစ်စမတ်အချိန်မှာအမေရိကန်ရောက်မြန်မာခရစ်ယာန်တွေစုဝေးကြပြီးတော့အခုလိုအထိမ့်မဲ့ပွဲတွေကျင်းပကြမြန်မာနိုင်ငံအေးချမ်းဖို့ဆုတောင်းမေတ္တာပို့တာပွဲတွေကျင်းပနေကြတာလည်းဖြစ်ပါတယ်ရှင်